အနာယပါတီ NLD ရဲ့ဥပဒေအကြံပေးရှင်းနေကြီးဥကိုနီလောက်ကျန်တက်ဖြတ်ခံရမှုနဲ့ပတ်သက်ပြီးပြည်ထရေးဝန်ကြီးဌာနကဖေဖော်ဝါရီလ25ရက်နေ့မှာသတင်းစာရှင်းလင်းပွဲပြုလုပ်ပြီးနောက်ပိုင်းနောက်ထပ်စုံစမ်းစစ်ဆေးမှုတွေနဲ့တရားရုံးထုတ်စစ်ဆေးချက်တွေကိုအများပြည်သူသိအောင်အစိုးရဘက်ကထုတ်ပြန်ကြေညာခြင်းမရှိသေးပါဘူး။ဥကိုနီကိုရန်ကုန်လေစိတ်အများပြည်သူမြင်ကွင်းရှိမှာတနက်နဲ့ပြတ်တက်မှုဟာတာမန်လူတက်မှုမျိုးမဟုတ်ပဲအုပ်စုနဲ့နောက်ွယ်ကကြိုတင်ကြံစီထားတဲ့အကြမ်းဖက်မှုဖြစ်တဲ့အတွက်အစိုးရဘက်ကအမှုမှန်ပေါ်ပေါက်ရေးအချိန်မီဖော်ထုတ်အရေးယူဆောင်ရွက်သင့်တယ်လို့လူခွင့်ရေးရှိနေဦးရောဘတ်ဆောင်ကပြောပါတယ
်။တို့လုံနေတာကပြည်စုံလုံလောက်မှုမရှိဘူးဗျ။အိုနီယာဟာခွဲဒီနီယာဟာခွဲနဲ့သတင်းတွေကိုထုတ်ပြန်နေတာ။ဟုတ်လားအခုရုံးတင်နေဘလို့လုံနေတယ်အောင်ဝဲခိုင်ကိုတရားခံပြေးမှုဖွယ်လားမပွင့်လားဒါပြည်သူ့အသိပေးရမယ်လေ။ဒါကမဲ့သာမန်လေလူသားမှုမှာမဟုတ်ပဲ။ဒါအကြပ်မှုရဲ့အစိမ့်ပိုင်းတရားအနေနဲ့တတ်တဲ့လူသားမှုပဲ
။ဒါအပြင်ဥကိုနီကိုလောက်ချံမှုမှာပါဝင်ပတ်သက်နေသူတွေကိုအစိုးရဘက်ကအရေးယူထားတဲ့ဥပဒေပုံမှန်ဟာအားနည်းနေပြီးနောက်ွယ်ကဂွင်းဆက်တစ်ခုလုံးနဲ့နောက်မှအကြမ်းဖက်ဂိုင်းတွေပေါ်မလာအောင်တားဆီးနိုင်ဖို့အကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေနဲ့သာအရေးယူဆောင်ရွက်တင်ကြောင်းတရားလွတ်တော်ရှေ့နေဦးကြီးမြင့်ကအခုလိုပြောပါတယ်။
ဒီကိစ္စကိုကြိုက်တယ်ဘုံကျွန်တော်မကြိုက်ဘူးလေအမှုဖော်ထုတ်ပုံဖော်ထုတ်မှုကြီးကတေခံထွက်ပြေးဖို့အခြေပေးသလိုဖြစ်နေတယ်ဒီချက်ကနောက်တစ်ခါသူတို့ဇင်းသက်ရှင်းနေမဲ့လုံးလိုက်ခါမှာပိုးဆိုးသွားတယ်ဟိုပိုးရှင်းနေတာပိုးရှုပ်ကုန်တယ်နောက်တစ်ခါတရားစွဲတဲ့အခါကျတော့လေသူတို့ကတရားစွဲပုံစွဲနေရမှားနေအမှားနေသူတို့ကလူဟိုသမီးစားရင်ဓာတ်နဲ့ထိုးတဲ့ဥပမာမျိုး300နှစ်နေပဲအဲအဲ့ဘုံမှာမဆွဲနေဒီကိစ္စအဲ့လိုဆွဲလို့မရဘူးကျွန်တော်လွတ်တော်ကနေပြီးတော့2014ခုနှစ်မှာအတိအကျပြဋ္ဌာန်းထားလိုက်တာအကြံဖက်မှုတိုက်ဖြတ်ဥပဒေဆိုတာအဲ့ဒါအပ်ဒီတ်အကုန်လုံးဒီလိုဂိုင်းနဲ့လှုပ်လာပြီလူနှစ်ဦးတည်းပိုးတဲ့ဂိုင်းနဲ့လှုပ်လာပြီဆိုရင်အကြံဖက်ဥပဒေနဲ့အရေးယူရမယ်လို့အတိအကျဖော်ပြထားလိုက်တာပဲနောက်တစ်ခါအဲ့အကြံဖက်ဥပဒေမှာဆိုရင်ဈေးစိတ်မှာဖြစ်တဲ့ဟာမျိုးဆိုပိုးအပြစ်ကြီးတယ်ဈေးမွားဆင်းလာပြီ24နှစ်ရဲ့အတွင်းကိုလေးဝန်ဆောင်မှုကာလလို့ခေါ်တယ်အဲ့လေဝန်ဆောင်မှုကာလတွေမှာလုပ်တဲ့လူတွေကတည်တံမင်းအခုစားဘာဖြစ်နိုင်လဲဆိုရှင်ကြီးလင်းတယောက်ပဲတည်တံချပြီးတန်းတဲ့လူတွေကတစ်ရက်တစ်ကျုံတို့10နှစ်တုန်းနဲ့တော့အထက်ရုံးစစ်စင်လဲရောက်သွားရောအပေါ်ကလည်းစစ်ဖို့ပဲလေတရားစီကြရအဲ့မှာ10နှစ်တွေပါလေလုပ်ပြီးနောက်လည်းတည်တံအမှုကြီးကတဖြည်းဖြည်းဖြည်းနဲ့လုံမပသွားမှာကျွန်တော်တို့ကသွားတွေ့ကြတယ်ဓမ္မပီးရဲ့အတွေ့အကြုံကအဲ့တိုင်းပဲသူလွတ်ကျင်လာပြီဆိုရင်ဒီမျိုးလုပ်တယ်မလွတ်ကျင်လာဘူးဆိုရင်ဒီမျိုးလုပ်တယ်အကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေနဲ့အရေးယူရမယ်ဒါမှစုပ်စော်တာတွေရောကိုယ်လုံးပါသွားပြီတော့ဒီအဲဒီကွင်းဆက်ကြီးကိုမိမှာပြီးတော့ကွင်းဆက်ကြီးကိုလွတ်သွားပြီတော့အခုအစ်မမဖြောက်ပလိုက်ပါဘူးကျွန်တော်တို့စိုးရင်ယူအဲ့ဒါကျွန်တော်ဥရင်မြင်မယ
်အခုဆရာပြောထားတဲ့ဒီအမှုကွင်းဆက်ပေါ်ဖို့ဆိုတဲ့ကိစ္စမှာဥကိုနီကိုတက်ဖြတ်ဖို့ကြံစီခဲ့ကြသူတွေဆိုပြီးတော့ပြည်ရေးရေးသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ဥပမာဒီကြံ့ခိုင်ဖွံ့ဖြိုးရေးအမတ်ဦးလင်းစော်ထွန်းဆိုတဲ့နာမည်လေးဒီကြံစီဆွေးနွေးသူတွေနဲ့ပါဝင်ပတ်သက်နေရဆိုပြီးတော့လေပြောသွားပါတယ်ဆိုတော့ဒီပေါ်မှာဆရာတို့ဥပဒေရှူထောင်းတာရောဘယ်လိုမြင်လဲရှင
်အခုပုံမှာ300နှစ်နဲ့စွဲမယ်ဆိုရင်တော့အဲ့ဒီချက်ကတည်းကဝေးကွာသွားတဲ့သဘောရှိတယ်တကယ်လို့သာပဲကျွန်တော်ပြောတဲ့အကြမ်းဖက်မှု2014ခုနှစ်အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့လာစွဲမယ်ဆိုရင်အဲ့လွတ်တော်မှလည်းမလွတ်ဘူးဟောဆိုလို့ရှိရင်တို့တိုင်ပင်ကြတယ်ပြောကြတယ်ပြောပြီးတော့ဒီကိစ္စဖြစ်သွားတာပေါ့တို့အားပေးအားမြောက်ပြုမှုတွေမှာသူပါတယ်သူလည်းပဲပြုလို့နေပြောရင်တော့တကယ်လို့ဒါညှိမယ်ဆိုရင်သူလည်းတည်တာမယ်အခုကျတော့ပါနေတဲ့ချဖို့နေဆိုတာလုံးဝအောင်ပါအာမကူတို့မှာအရေးကြီးမခံဘူးဆိုတော့ဒီကိစ္စမှာဟိုတို့အချင်းပြည်ထောင်စုဌာနရဲ့ကိုင်လွယ်ပုံကကိုလူတွေကိုကိုအကာကွယ်နေတဲ့ပေးနေတဲ့ပုံစံမျိုးကြီးပေါ့အဲ့ဒါကိုကျွန်တော်တို့ကမကြိုက်ဘူ
းနောက်တစ်ချက်ကဒီဥကိုနီကိုတပ်ဖို့ငွေချေးပေးတဲ့ကိစ္စမှာမြန်မာငွေသိန်းကထောင်ကနန်းရှိနေပါတယ်ဆိုတော့ဒီလိုလူတွေကဒီလောက်ငွေတွေပေးနိုင်သလားနောက်ဒီတရားစွဲတဲ့နေရာမှာကောဒီငွေကိစ္စနဲ့ပတ်သက်ပြီးတော့အပြစ်ကျူးလွန်မှုကဘယ်လောက်တိရှိပါသလဲရှင
်။အကြမ်းဖက်မှုတံတားဥပဒေရတော့ရှင်းတယ်။အဲ့ငွေသိမ်းနဲ့ငွေပေးတဲ့ထောက်ပံ့တဲ့လူအဲ့လူသားမှုဖြစ်ပွားစေရန်အကြမ်းဖက်မှုဖြစ်ပွားစေရန်ထောက်ပံ့တဲ့လူဆိုတာ definition ဖွင့်ထားတယ်။အဲ့လူသက်ပေးတယ်။အဲ့တော့အဲ့ပြောရရင်အဲ့ပစ္စည်းတွေကိုသိမ်းရမယ်။အဲ့အဲ့အဆက်တွေပြီးလိုက်ရမယ်။အဲ့လူဟိုအကြမ်းဖက်မှုတံတားဥပဒေပါတော့အသေးစိတ်အတိအကျကိုပြဋ္ဌာန်းတာသူအပ်သိတဲ့ခင်မီဥပဒေပဲဒီပါ။အဲ့တိုင်းမှာသူတို့အဲ့ဥပဒေကိုသုံးလိုက်မယ်ဆိုရင်သူတို့လူတွေအကုန်တပြုံကြီးပါသွားမှာဆိုလို့သူတို့အဲ့အောင်မတုံးမင်းနဲ့အာမုတ်တဲ့ဒီ300နှစ်ကလေးနဲ့ လုပ်နေတာ
အခုဒီကြားထဲမှာဥကိုနီအမှုကိုစုံစမ်းရေးသားနေတဲ့မြန်မာနောင်အက်ဒီတာချုပ်ကိုဆွေဝင်းကိုမဘာသာဘက်ကလည်းပုံမှန66ကားကြီးနဲ့ဒီတရားဆွဲဆိုတဲ့ကိစ္စတွေကလည်းပေါ်လာတော့အခြေအနေတွေပုံပြီးတော့ရှုပ်ထွေးလာသလားဆရာဘက်ကဘယ်လိုသုံးသပ်လဲရှင
်။နော်အဲ့ဒါကတော့ဘယ်လိုပြောမလဲဆိုတော့ဟိုကိုဆွေဝင်းပြောတဲ့အမှတ်ချက်ကိုကျွန်တော်သဘောတူတယ်။အာနာပိုင်နီနဲ့အဲ့မဘာသာနဲ့ပေါင်းပြီးတော့သူ့ဘောမှာလောက်ကြံနေဆိုတဲ့ဥစ္စာကိုကျွန်တော်သဘောတူတယ်။အာဟိုအရှုံးစော်တဲ့လူကဥဝေဝေဝိရဒုလို့ ਨੇ မဘာသာအလုံးစော်တာလေအဲ့ဒါလုံးစော်တဲ့လူအကြောင်းမတက်သေးဥပဒေရဖမ်းမှာအဲ့ဒါတကယ်လုံးစော်လို့မရဘူးလေတတ်ကြတတ်ကြအကောင်းနေအဲတတ်အဲ့ဒါထပ်ပြီးရာဇဝတ်မှုဖြစ်အောင်လုံးစော်တာလေအဲ့ဒါဆိုလို့ရှိရင်အကြောင်းမတက်သေးဥပဒေနဲ့အရေးယူရမှာအဲ့ဒါကိုအရေးမယူဘဲနဲ့ဒီဟာကိုသတိပေးတဲ့ပါရေးဆရာကိုအလားသတိပေးတဲ့သတင်းမီဒီယာကိုအရေးယူတယ်ဆိုတော့ဟိုဘယ်လိုပြောမလဲဆိုတော့ကိုဆိုဝင်းဆွဆွမယ်ဆိုလဲဆွဆွကြပဲကိုဆိုဝင်းကတော့ဒါအာနာပိုင်နေနဲ့မဘာသာနဲ့ပေါင်းပြီးတော့သူ့ပေါ်မှာလုပ်တယ်ဒါကြောင့်မလို့ဒီတိုင်းကြီးတော့ပြောတော့မကုတ်ခမ်းနေဘူးဒီမှာမဘာသာလည်းတရားဝင်ဖွဲ့စည်းလည်းမဟုတ်ဘူးတရားဝင်ဖွဲ့စည်းမဟုတ်တဲ့ဖွဲ့စည်းကအကြီးကြီးဖြစ်နေပြီးတော့ဒီလိုတွေလိုက်လုံနေတယ်အဲ့ဒါမျိုးလုပ်တဲ့ပေါ်မှာသူကတော့ဒီကိစ္စနဲ့ပဲလုံးဝခေါင်းကုတ်မခံဘူးသူကတော့ပြန်တိုက်မယ်လို့သူကပြောတယ်အဲ့ဒီယူဆကိုကျွန်တော်တို့ထောက်ခံတယ်ထောက်ခံတဲ့အပြင်ဒါနဲ့ပတ်သက်ကြီးငယ်ချက်တွေတည်းထုတ်ကြတယ်ကျွန်တော်တို့လည်းထုတ်ဖို့အစီအစဉ်ရှိတယ်
အဲ့တော့ဒီဥကိုနီလှုပ်ချံခံရမှုမှာဟိုအမှုမှန်ပေါ်ပေါက်ရေးအစိုးရအနေနဲ့ဗာဆက်လုတ်တင်နေလို့မြင်ပါလေရှင
်ကျွန်တော်ကတော့ဒီခုလုပ်ငန်းလေးနဲ့ဆွဲထားတဲ့အမှုကိုပြန် withdraw လုပ်လိုက်ပြီးတော့အကြံဖက်မှုတိုက်ဖြတ်ရေးဥပဒေဆွဲဖို့နိုင်ငံတော်အစိုးရနဲ့ဥပဒေဝန်ထမ်းတွေဥပဒေနိုင်ငံတော်အစိုးရကလုပ်ရင်ရတယ်ဒီမှာအာဏာရှိတယ်လေအဲ့ဒါကိုကျွန်တော်တိုက်တွန်းမှာပါအဲ့လိုလည်းဖြစ်စေချင်တယ်အဲ့လိုမှမဟုတ်ဘူးဆိုလို့ရှိရင်နောက်ကလူသားဂိုင်းတွေအခုပြီးခုထွက်ပေါ်လာပြီးတော့ကျွန်တော်အလွန်ကြောက်စရာကောင်းတဲ့တိုင်းပြည်အောင်မှာနေရလို့ဖြစ်သွားတယ်အဲ့ဒါမလို့၃ရက်နေနဲ့ဆွဲတဲ့ဥစ္စာကျွန်တော်သဘောမတူဘူးအဲ့ဒါ withdraw ပြန်လုပ်ပြီးတော့အကြံဖွဲ့မှုတိုင်း2014ခုနှစ်အကြံဖွဲ့မှုတိုင်းပြည်မှာဥပဒေနဲ့တရားဆွဲမှသာလေတရားမျှတပြီးအမှန်ပေါ်ပေါက်မယ်လို့ကျွန်တော်ယုံကြည်တယ်အဲ့ဒါတိုင်းတိုင်းလေအစိုးရအနေနဲ့လုပ်ပြီးပါလို့ကျွန်တော်တိုက်တွန်းခြင်းတယ
်အခုလိုဥက္ကိုနီလှုပ်ကြံခံရတာနဲ့ပတ်သက်ပြီးတော့အမှုမှန်ပေါ်ပေါက်ရေးဆောင်ရွက်နေတဲ့သူတို့ကလည်းချိန်ချောက်မှုတွေရှိနေကြောင်းရှေ့နေတချို့က VOE ကိုပြောပါတယ်ဒီကနေ့စနေနေ့ညနေပိုင်းမှာတော့ရန်ကုန်မြို့တခင်မြပန်းချံမှာဥက္ကိုနီလှုပ်ကြံခံရမှုရပ်ပေါင်း40ပြည့်လူထုဟောပြောပွဲကိုရှေ့နေပြီးသတင်းသမားတွေဥဆောင်ပြီးကျင်းပမှာဖြစ်ပါရဲ့ရှင်